ခုလိုသမရအိုဘားမားရဲ့မိကွန်းမှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုသူဖိတ်ကြားထားတာနဲ့ပတ်သက်လို့ထည့်သွင်းပြောကြားခဲ့တာပါမြန်မာအစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့ပထမဆုံးချိန်ဒါမဲ့ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်နဲ့ပတ်သက်လို့အင်ဂျူရောအမျိုးသားလုံခြုံရေးလက်ထောက်ကြံပေးအရာရှိဘန်ရော့စ်ကမနေ့ကလာအိုစ်နိုင်ငံဗီယန်ဂျန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုအတည်ပြုပြောပါတယ
် First of all she'll be visitingWashington meeting with the president on September 14th in her capacity as state
council. အမအူဆုံးအနေနဲ့ကတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့ဝါရှင်တန်ကိုလာရောက်ပြီးတော့တမရနဲ့ September 14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ NLD အစိုးရတက်လာပြီးတဲ့နောက်ကျွန်တော်တို့အနေနဲ့ဘလို့အကူအညီပေးနိုင်မလဲဆိုတာကိုထိထိကြကြလေ့လာခဲ့ပါတယ်။တရက်အကူအညီပေးတာမျိုးတွေရှိခဲ့ပြီး USAID ကတဆင့်အထောက်အကူတွေတိတိကျကျတိုးပေးခဲ့ပါတယ်။အများအားဖြင့်ကတော့ရင်းနှီးမြှုပ်နှံမှုမှာဆွဲဆောင်နိုင်အောင်အခြေခံလူစွာအရင်းမြစ်တွေမြင့်တင်ပေးနိုင်အောင်စီးပွားရေးဖွံ့ဖြိုးဖို့အတွက်စီမင်းဥပဒေပေါင်းတွေချမှတ်နိုင်အောင်ပြည်ပခန့်ဖြည့်ရှင်ရေးမူရစ်စေဝါမှောင်ခိုးရောင်းဝယ်မှုတိုက်ဖျက်ရေးတို့မှာလည်းအကူအညီတွေပေးခဲ့ပါတယ
်မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်အမေရိကန်ရဲ့ထောက်ခံအားပေးမှုဟာသမ္မတအိုဘားမားရဲ့တက်တန်း20အတွင်းအမေရိကန်နိုင်ငံသား၏မူဝါဒရဲ့အဓိကအောင်မြင်မှုတစ်ရပ်ဖြစ်ပါတယ်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်အောင်မြင်ပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာဖို့နဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်စေဖို့အမေရိကန်ကတစ်လျှောက်လုံးအားပေးထောက်ခံလာခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကာလအောင်မြင်စေဖို့အမေရိကန်ကဘယ်လိုကူညီဆောင်ရွက်ပေးနိုင်မလဲဆိုတာဒေါက်တာဆန်းစုကြည်ရဲ့အမေရိကန်နိုင်ငံခီးစဉ်အတွင်းမှာအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့လည်းဘန်ရော့စ်ကသတင်းတောက်တွေကိုပြောပါတယ်။
One of the best things that we can do to support human rights is to make sure that when there are transitions to democracy, that they succeed. And so, given that Aung San Suu Kyi,
the new leader, Duterte, who generally was a strongman, lost some power in that, during the coup during Kalama, Aung Myint Myint was able to escape. Though Aung San Suu Kyi's NLD has also been managing to make sure that Aung San Suu Kyi is not able to escape. That is, Myanmar leaders have also been able to support the generally unpopular leader. That is.စီဝါရေးဘလို့အားကောင်းအောင်လှုပ်ဆောင်နိုင်မလဲဆိုတဲ့နည်းတွေကိုကျွန်တော်တို့ကရှင်းပြရမှာဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးခြင်းအပြင်ဖြစ်နိုင်မလားအမေရိကန်နဲ့ကုန်သွယ်ရေးတိုးမြင့်လှုပ်ဆောင်ခြင်းအပြင်ဖြစ်နိုင်မလားဆိုတာတွေကိုဒေါအောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစဉ်အတွင်းမှာအဓိကထားဆွေးနွေးသွားဖို့ရှိပါတယ်
ဒါအပြင်အသွင်ကူးပြောင်းရေးကာလမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပြင်ရခိုင်ပြည်နယ်ပြဿနာအဖြေရှာနိုင်ရေးအတွက်ဒေါက်တာဆန်းစုကြည်ရဲ့မကြသေးမီလများအတွင်စ조사မှုတွေကိုအမေရိကန်ကချီးကျူးခဲ့ပြီးအခုလက်ရှိခီးစဉ်အတွင်းမှာလည်းဒီပေါ်ဆောင်မှုတွေအောင်မြင်သွားဖို့အမေရိကန်ကကူညီဆောင်ရွက်သွားမယ်လို့ဘန်ရော့စ်ကပြောပါတယ
်။ At the same time she has a range of other challenges that she's dealing withwhether it relates to the peace process with the ethnic groups or the situation in Rakhine State on both of
these issues ဒေါအောင်ဆန်းစုကြည်အနေနဲ့တခြားအကဲဆတ်မှုတွေရှိပါတယ်တရားနာအုပ်စုတွေနဲ့ညီညာရေးပေါ်ဆောင်မှုဒါမှမဟုတ်ရခိုင်ပြည်နယ်ကအခြေအနေဖြစ်ပါတယ်ဒီကိစ္စနှစ်ရက်စလုံးမှာသူ့အနေနဲ့မကြသေးမီကစီစဉ်နေလှုပ်ဆောင်ခဲ့ပါတယ်တရားနာအုပ်စုတွေနဲ့ညီညာရေးညီလာခံခေါ်ယူခဲ့သလိုရခိုင်ပြည်နယ်မှာနိုင်ငံသားခံယူခွင့်စီစဉ်ရေးရခိုင်ပြည်နယ်ပြည်ထနာကိုအကြံပေးနိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းခဲ့တဲ့အပြင်အရေးကြီးတာကကော်ဖီအန်နန်ကြီးမှုတဲ့နိုင်ငံတကာရဲ့ပါဝင်မှုကိုဖိတ်ခေါ်ခဲ့ခြင်းပါပဲသူ့အနေနဲ့နိုင်ငံအတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုစ조사ကင်တွေဖြည့်ရှင်းနေတာဖြစ်ပါတယ်သူ့ရဲ့အခုလိုကြိုးပမ်းမှုတွေအောင်မြင်စေဖို့ကျွန်တော်တို့လိုလားပါတယ်သူ့ရဲ့ဝါရှင်တန်ခရီးစဉ်အတွင်းဒီကိစ္စရပ်တွေအောင်မြင်စွာဆောင်ရွက်နိုင်ဖို့အရေးဟာကျွန်တော်တို့ဦးစားပေးဆွေးနွေးသွားရမယ့်အကြောင်းအရာတွေနဲ့တခုအပါအဝင်ဖြစ်ပါတယ်
ဒါပြင်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားအစိုးရအနေနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့အမေရိကန်ရဲ့အဓိကပါတီကြီးနှစ်ရက်လုံးနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဘန်ရော့စ်ကသတင်းတောက်တွေကိုပြောပါတယ်စက်တင်ဘာလ14ရက်နေ့မှာတော့ဒေါက်တာဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာအစိုးရခေါင်းဆောင်တအုပ်အနေနဲ့ဒေါက်တာဆန်းစုကြည်တက်ရောက်မိကွန်းပြောကြားဖို့ရှိပါတယ်ရှင်